မလေးရှားနိုင်ငံပြည်နှံပြည်နယ်မှာမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေထိုင်ရာအရက်မှာကိုဗစ် -19 ကပ်ရောဂါပိုးကူးစက်မှုတွေတွေ့ရှိတဲ့သတင်းကြောင့်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါ။ကပ်ရောဂါနဲ့ကြုံနေရတဲ့မလေးရှားနိုင်ငံမှာနောက်ထပ်ရောဂါကူးစက်မှုအတည်ပြုလူနာတွေကိုပြည်နှံပြည်နယ်မှာတွေ့ရှိပြီးတဲ့နောက်တန်ရလူနာတွေရှိမရှိဆက်လက်စစ်ဆေးနေတာဖြစ်ပါတယ်။မနေ့တုန်းကတော့မလေးရှားကျန်းမာရေးဝန်ကြီးဌာနကအတီးပြုလူနာတဲ့နောက်ထပ်45ရက်ကိုအတီးပြုခဲ့ရမှာပြည်နယ်ပြည်နယ်လဲပါဝင်တဲ့အတွက်နောက်ဆက်တွဲကူးစက်မှုတွေရှိမရှိစစ်ဆေးနေတာလို့လဲမလေးရှားနိုင်ငံအခြေစိုက်ဒါနကုတလနိုင်ကူညီမှုအသိဥက္ကဋ္ဌကိုရဲမင်းထွန်းကပြောပြပါတယ်
။တမန်စာရီရံပိုင်းကတကူဇလန်ဘာရူဖရိုက်မှာတကူသူနာစဘရန်ဂျာရအဲ့ဒီမှာတကူ
ဟောက်ကူ
ပေါင်းနေရသေးတာပေါ့တော့ရအောင်။အဲသူကတော့အဲ့လိုတွေ့ပြီဆိုလို့ရှိရင်အဲ့ဒီနေရာတကူကိုသူကဟိုနော်တောင်းချချန်ချမချလို့ရှိရင်တော့အဲ့ဒီတဝိုက်ကိုစစ်တော့တာဒါသူဒီကတော့တော့ထွန်းရတယ်သူနေခဲ့တဲ့နေရာနော်နေနေတော့သူဖလက်တင်လာဆိုတော့လေစူပန်ဂျာကိုဖလက်တင်မှာတော့တော်တော်များများကျွန်တော်နိုင်ငံသားများတယ်သူကသူကအဲ့လိုမျိုးဒီပတ်ဝန်းကျင်ပြန့်နိုင်တဲ့အခြေအနေမျိုးဆိုသူကလော့ဒ်ဒေါင်းချလိုက်တယ်လော့ဒ်ဒေါင်းချပြီးတော့အဲ့နာပတ်ဝန်းကျင်မှာရှိတဲ့လူကောင်းလုံးကိုစစ်တာပေါ့လို့သူကအဲ့နာပတ်ဝန်းကျင်အဲ့လိုမျိုးနေရာတစ်ခုမှဖြစ်ပြီးဆိုတော့သူတော့လျှောက်လိုက်တော့တာပေါ့လိုက်ပြီးသူသတိပေးတယ်အဲ့ဒီပတ်ဝန်းကျင်ကလူစစ်စစ်ပို့ပါကြပါလို့
အဲ့ဒီနေရာတွေမှာကိုဗစ်ပိုးကူးစက်သူတွေတွေ့ရှိနေရလို့အဲ့ဒီတန်မြေအတွင်းမှာနေထိုင်နေကြတဲ့မလေးရှားနိုင်ငံသားတွေနဲ့မြန်မာပါဝင်နိုင်ငံသားတွေကိုကျန်းမာရေးဌာနက PPE ဝတ်စုံနေနဲ့နေအိမ်တိုက်ခန်းတွေမှာတန်ရရှိတဲ့လူနာတွေကိုလိုက်လံစစ်ဆေးရှာဖွေနေတာပါရက်ွက်အတွင်းအဝင်ထွက်ရှိတဲ့နေရာတွေမှာရဲတပ်ဖွဲ့ဝင်တွေဟာစစ်ဆေးရေးဂိတ်တွေချပြီးတော့စောင့်ကြည့်နေကြသလိုရောဂါပိုးတွေ့ရှိခဲ့တဲ့ရက်ွက်တွေမှာကိုဗစ် -19 ရောဂါပိုးဆိုင်ရာကာကွယ်ရေးအရေးပေါ်စီကံတွေကိုလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေဟာအပန်းချက်ဆက်တွေကိုအသုံးပြုပြီးသတိပေးနေတယ်လို့လည်းပြောပြပါတယ်။ခက်မှန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကင်နေတဲ့မလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်ချက်တွေကြောင့်အလုကင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတယ်လို့အဖမ်းဆီးတွေလည်းကြုံနေရတာပါ။မလေးရှားကျန်းမာရေးဝန်ကြီးဌာနဘက်ကတော့ဒီကနေ့ပဲကိုဗစ် -19 ကူးစက်သူလူနာသစ်11ယောက်ကိုထပ်မံအတည်ပြုခဲ့တဲ့အတွက်အခုဆိုရင်သေဆုံးသူ125ယောက်ပါဝင်ကူးစက်မှုပေါင်း9000ကျော်တိရှိနေပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။